ကချင်ပြည်နယ်မန်စီမြို့နယ်အတွင်းမှာအရင်ကကချင်မျိုးသားလူမျိုးရေးတပ်မတော် KIA တပ်ထင်းချို့ရာနေမြေမှာရှိတဲ့လက်ကရန် IDP စခန်းကဒုက္ခသည်14ဦးကိုမြန်မာစစ်တပ်တပ်မ88လက်အောက်ခံတပ်တွေကဖမ်းဆီးခေါ်ဆောင်သွားပါတယ်။အဖမ်းခံရသူတွေဟာ AP 25ရဲ့နေ့သူတို့လာရောက်စစ်ဆီးတဲ့အချိန်မှာစီးရင်ထဲမှာမပါတဲ့သူတွေဖြစ်နေတဲ့အတွက်ဖမ်းဆီးခေါ်သွားတာလို့သိရပါတယ်။ပြည်စုံကိုထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်။
ကချင်ပြည်နယ်မန်စီမြို့နယ်အတွင်းမှာအိုးအိမ်မဲ့စစ်ပြေးဒုက္ခသည်စခန်းဖြစ်တဲ့လက်ကရန်ဒုက္ခသည်စခန်းကဒုက္ခသည်တို့ချို့ဟာပြီးခဲ့တဲ့လကတိုက်ပွဲတွေကြောင့်မန်ဝင်းကြီးစခန်းအပဝင်တခြားနေရာတွေမှာခိုလုံနေကြပါတယ်။မြန်မာစစ်တပ်ကဧပြီလ25ရက်နေ့ကလာရောက်စစ်ဆေးချိန်မှာတော့ဒုက္ခသည်အရေအတွက်အားလုံးမဆုံသေးတဲ့အချိန်မှာလာရောက်စစ်ဆေးခဲ့တာပါ။လက်ကရန် IDP စခန်းတွင်းကိုနေ့လ3ရက်နေ့မှာတော့မြန်မာစစ်တပ်တပ်မ88လက်အောက်ခံတပ်တွေကရှောင်းတခင်စစ်ဆေးပြီးတဲ့နောက်မှာတော့စည်ရင်မှာမပါတဲ့ကချင်မျိုးသား14ရက်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်းဒုက္ခသည်တွေကိုအခုညီပေးနေသူတူကအခုလိုရှင်းပြပါဗ
ျ။နေ့တိုင်းလာနေမနေ့ကလည်းတို့ကစေနိုင်လောက်လာပြီးမှဟောပေါ့စကားလာပြောတာပေါ့လေ။နောက်တော့တနိုင်မနိုင်ကျတော့တခြားလူပိုတွေရှိတယ်ဆိုတော့တိုင်းမှုလာပြီးမှအဲ့ဒါရှာခိုင်းတာပေါ့ရှာခိုင်းတဲ့ခါကျတော့ရှိရှိတမယယောက်ျားတွေကိုသူ့ထားပြီးမှအဲ့ဒါအခန်းတိုင်းအခန်းတိုင်းမှာတို့ရှာတာပေါ့အဲ့ခါကျတော့ဟိုယောက်ျားတွေ14ယောက်ကိုနာမည်မပါဘူးဆိုမှခေါ်သွားတယ်လို့ပြောတယ်။တဲ့အခုထိပြန်မပို့သေးဘူး
။လက်ကရန် IDB စခန်းပါဝင် IDB ဒုက္ခသည်စခန်းတွေကဒုက္ခသည်ဥယျာဉ်ဟာ8000ခွဲနဲ့တသိန်းကျားမှရှိနေပါတယ်။လက်ကရန်ဒုက္ခသည်စခန်းဟာအရင်ကဒုက္ခသည်တစ်ထောင်ကျော်ရှိပြီးအေဗီလ10ရက်နေ့ကတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ထပ်ပြေးတိမ်းရှောင်နေရတာကြောင့်စစ်တပ်ကစစ်ဆေးချိန်မှာလူဦးရေ380ကျော်ပဲရှိနေတာပါ။ IDB ဒုက္ခသည်စခန်းအလုံးဟာကချင်မျိုးသားလွတ်မြောက်ရေးတပ်မတော် KIA ထိန်းချုပ်ရာနေရာတွေမှာရှိနေတာပါ။2011ခုနှစ်ကတည်းကတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်သူတို့ရဲ့ရွာတွေကိုမပြောင်းနိုင်ပဲခိုလုံနေထိုင်နေကြရပါတယ်။သူတို့ကတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကနေအမိုးကာနဲ့စားပြတချို့လာရောက်အကူအညီပေးထားတာဖြစ်ပါတယ်။လက်ကရစခန်းနဲ့နေတဲ့ KIA စခန်းချို့ဟာပြီးခဲ့တဲ့လအတွင်းကတိုက်ပွဲတွေအတွင်းမှာဆုတ်ခွာခဲ့ရတာကြောင့်အဲ့ဒီနေရာတွေမှာမြန်မာစစ်တပ်ကဝင်ရောက်နေရာယူထားပြီးလက်ကရန်စခန်းကိုဝင်ရောက်စစ်ဆေးခဲ့တာဖြစ်ပါတယ်။ကချင်မျိုးသားလွတ်မြောက်ရေးအဖွဲ့ရဲ့အထွေထွေတွင်းရင်မှူးဒေါက်တာလကြာကသူတို့စခန်းတွေဆုတ်ခွာပြီးမှဒုက္ခသည်တွေကိုမြန်မာစစ်တပ်ကနေရာရင်းကိုပြန်ခိုင်းနေတာဖြစ်တယ်လို့ဆိုပါတယ
်။အရင်ကကျဲနဆက်ကွန်တိုင်းနေရာမှာသူတို့လာထိုင်လိုက်တော့ရွာသားတွေကိုပြောတဲ့ပြောတာဘယ်လိုပြောလဲဆိုတော့ဒီမှာကျွန်တော်တို့လာနေဖြစ်တဲ့အတွက်အချူရောင်နေမဖြစ်ပါကြီးကျွန်တော်တို့ဘေးမှာတော့ရိုးဖွေးချင်မှာတော့ IDP camp ဆိုတော့ဒီပြေတုခဲ့တဲ့စခန်းတော့ကျွန်တော်ရှိတယ်ကိုကျွန်တော်လက်မခံဘူးလို့ပြောမှာသူတို့ကိုရွာသားတွေကိုအဲမိမိရွာကိုပြန်ကြပါအဲ့လိုမောင်းတယ်လို့အဲ့ဒီတမ်းမကြရ
ဖက်စီခံနိုင်ရတဲ့ဒုက္ခသည်တွေကတော့ဥဖောင်ရန်ရောဥစံခါဘရန်ထွေဥလက်တော်လက်တော်ဥမကြည်ပေါ့နော်ဥဖောင်ချံမရန်တော်မိုင်ဥမရူလာအောင်ဥဝကျဲတူးမိုင်ဥရှရောင်ကန်မောင်ရှုရောင်ငေါ်ရောင်ဥမကြည်ကန်ဥအင်ခွမ်းလက်မိုင်ဥအဝံဥကွမ်ဝံဥစိန်ထုံခါထုံတို့ဖြစ်ပါတယ်သူတို့တွေဟာမိသားစုတွေအတွက်အပြင်မှာထွက်ပြီးတော့အလုံးလောက်ကြသူတွေရှိတယ်လို့စင်မျိုးတွေစီမှာအကူအညီတောင်းခံသူတွေလည်းရှိတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေတဲ့အမျိုးသမီးတို့ကပြောပြပါတယ်
။မိသားစုများတဲ့ခါကျတော့တချို့ကတော့ယောက်ျားသားတွေကအပြင်ထွက်ပြီးမှပတ်စံရှာတာတွေရှိတယ်။အဲ့ဒါကတော့တရုတ်ပြည်နေဇတ်ဆိုတော့လေနေဇတ်ဒေသဆိုတော့ဝင်ဝင်ထွက်ထွက်ပြီးမှအဲ့ဒါနေဇတ်အလုပ်တွေလုပ်တယ်။ကြံခုတ်တာတို့ပေါ့
တနိုင်ငံလုံးအဖြစ်ခက်ရစရေလက်မှတ်ရေးထိုးနိုင်ဖို့အတွက်အစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေဆွေးနွေးနေတဲ့ကာလမှာပဲ KIA တပ်တွေနဲ့မြန်မာစစ်တပ်တွေဟာဧပြီလအတွင်းမှာတိုက်ပွဲတွေအပြင်းထန်ဖြစ်နေခဲ့တာပါတိုက်ပွဲတွေအတွင်းမှာလက်ကရန်စခန်းနဲ့နီးတဲ့ KIA စခန်းအပါအဝင်တခြားစခန်းတချို့လည်းဆုတ်ခွာခဲ့ရသလိုမြန်မာစစ်တပ်ရဲ့ရင်နန်းတွေကိုလည်း KIA ဘက်ကခြုံခိုတိုက်ခိုက်မှုတွေလုပ်ခဲ့တာပါKIA ဟာမြန်မာအစိုးရနဲ့လွန်ခဲ့တဲ့10နှစ်ကျော်ကလေးကအဖြစ်ခက်ရစရေလုတ်ခဲ့ပြီးချိန်မှာတော့2011ခုနှစ်ထဲမှာတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါမကြသေးခင်တုန်းကတော့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့အတွက်ကချင်လွတ်မြောက်ရေးအဖွဲ့ကအစိုးရနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ကမ်းလှမ်းခဲ့တာပါပြည်ထောင်စုအဆင့်ငင်းညာရေးဖော်ဆောင်ရေးကော်မတီဝင်ပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့မေလ10ရက်နေ့နောက်ပိုင်းမှာတွေ့မယ်လို့အကြောင်းပြန်ထားတယ်လို့လည်းဆိုပါတယ်ရှင်